Bangladesh နိုင်ငံမှာခုတ်လုံနေတဲ့ Rohingya ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စတိုးတက်မှုမရှိသလောက်ဖြစ်နေတဲ့အပေါ်စိတ်ပျက်ကြောင်း Bangladesh နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ် Nolin Hazel အမည်နဲ့မြန်မာအချက်အသေးအဖြေရှာရေးသူ့ရဲ့အခန်းကဏ္ဍအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်ဖို့အတွက် Bangladesh နိုင်ငံခြားရေးဝန်ကြီးမာဆုဒ်ဘင်မိုမန်က January 29ရက်နေ့ကျက်ကပေးနေ့အွန်လိုင်းဆွေးနွေးမှုအတွင်းတိုက်တွန်းခဲ့တယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ်။ Rohingya အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုစိစစ်ပြီးပြန်လက်ခံမယ်လို့ကြေညာပေးထားပါတယ်။ဒါပေမဲ့အခုချိန်ထိဘာတိုးတက်မှုမှမရှိသေးတယ်လို့ဒုက္ခသည်စိတ်ခန်းမှာနေထိုင်တဲ့ Rohingya တွေဟာအနေအချင်းရဲ့ရေလမ်းကနေမကြာခဏခက်ပြင်းနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်း Bangladesh ဒုက္ခသည်စိတ်ခန်းတွေကိုတောရောက်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကော်စလဲ Tom Andrews ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ Bangladesh အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရုံးကြပြဿနာအဖြေရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ပန်ကြားထားတာပါ။